တောင်ပြုတ်ပင်လယ်တွင်ရှင်းနာတဲ့ဒဏ်ငွေရှာဖွေသူ့ဖော်ရေးလုပ်ငန်းတွေမှာ၆နှစ်ကြာရယူတမ်းမြစ်ထားတဲ့အမိန့်ကိုဖိလစ်ပိုင်အစိုးရကရုပ်သိမ်းလိုက်တာဟာကိုယ်တိုင်နိုင်ငံရဲ့သဘောထားနဲ့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းဖိလစ်ပိုင်စွမ်းအင်ဝန်ကြီးကတောက်ကြားနေမှာပြောပါရယ်။တောင်ပြုတ်ပင်လယ်တွင်စွမ်းအင်ရှာဖွေရေးလုပ်ငန်းတွေကိုဖိလစ်ပိုင်နိုင်ငံနဲ့ပ နိုင်ငံနားလည်မှုစာချင်းလာကိုအခုလိုဆုံးဖြတ်ချက်ကထိခိုက်စေမှာမဟုတ်ဘူးလို့စွမ်းအင်ဝန်ကြီးအယ်ဆာနိုကူစစ်ကသတင်းထောက်ပြကိုပြောပါတယ်။တရုတ်နဲ့ရေပြင်ပိုင်းနဲ့အရင်ပေါ်မှုတွေကြောင့်စွမ်းအင်ရှာဖွေရေးလုပ်ငန်းတွေရပ်ထားဖို့2014ခုနှစ်မှာချမှတ်ခဲ့တဲ့အမိန့်ကိုသမ္မတဒရိုဂီကိုဒူတာတေကရုပ်သိမ်းလိုက်တာကြောင့်စွမ်းအင်ရှာဖွေရေးလုပ်ငန်းတွေပြန်စဖို့နဲ့စွမ်းအင်ဝန်ကြီးဌာနအနေနဲ့လုပ်ငန်းစာချုပ်တွေထုတ်ပြန်နိုင်ဖို့လမ်းပွင့်သွားစေပါတယ်။စွမ်းအင်ရင်းမြစ်တွေပေါ်ကျွေလာတဲ့တောင်တရုတ်ပင်လယ်ပြင်ရေပြင်နယ်နိမိတ်ကိုသူပိုင်အဖြစ်တရုတ်ရဲ့တင်ပြချက်ကိုကုလသမဂ္ဂအပြည်ပြည်ဆိုင်ရာခုံတမသည့်အဖွဲ့က2016ခုနှစ်မှာပယ်ချခဲ့တဲ့အပေါ်သမ္မတဒူတာတေကပြည်ကလေးလာမှာအပြင်းထန်ဆုံးကာကွယ်ပြောဆိုပြီးတဲ့နောက်ရေနံရှာဖွေရေးယာယီတာမြင့်မိတ်ကိုအခုလိုရန်နာလိုက်တာလည်းဖြစ်ပါတယ်။